တရုတ်နိုင်ငံယူနန်ပြည်နယ်ဟာသူနဲ့ကုန်းပြေချင်းထိစပ်နေတဲ့လာအိုမြန်မာဗီယက်နမ်စတဲ့အင်းကြီးချင်းနိုင်ငံတွေနဲ့သွင်းကုန်ပို့ကုန်တိုးချဲ့နိုင်မှုကြိုးပမ်းနေတယ်လို့ The Economist စာဆောင်ကဖော်ပြပါတယ်။ဒါပေမဲ့အင်းကြီးချင်းနိုင်ငံတွေကကုန်စည်မှန်သမျှကိုတော့စိတ်အားထက်ထက်တန်တန်တင်သွင်းနေတာမဟုတ်ဘဲရောင်းဝယ်သက်ဆုံးကမွေးရစေပါဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘက်မှလည်းအရင်ကဘိန်းမဆိုင်တဲ့တောင်သူတွေခုဘိန်းဆိုင်လာပြီလို့လည်းဖော်ပြပါတယ်။မွေးရစေဝါဖမ်းမိတဲ့ပမာဏကလည်းတိုးတိုးလာပြီးယူနန်ပြည်နယ်နေဆက်ကရဲတပ်ဖွဲ့ဝင်တွေဟာမနစ်ကရင်မွေးရစေဝါ 6.2 တန်ဖမ်းဆီးရမိပါတယ်။ဒါဟာ2011ခုနှစ်ကဖမ်းဆီးရမိတဲ့ပမာဏထက်နှစ်ဆနီးပါးရှိတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာမနစ်ကဖမ်းဆီးရမိတဲ့ methamphetamine စိတ်ကြွဈေးထွက်ဟာမြန်မာနိုင်ငံကဝင်လာတာဖြစ်ပြီးယူနန်ပြည်နယ်မှာဖမ်းဆီးရမိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာပဲမွေးရစေးဝါးဆွဲနေတယ်လို့လူနှစ်သသမ80,000ကမှတ်ပုံတင်ထားတယ်လို့ China Daily သတင်းစာကဖော်ပြပါတယ်။ဒါပေမဲ့မွေးရစေးဝါးအမှန်တကယ်သုံးဆွဲနေသူတွေက14,000လောက်ရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံနဲ့ဒီလို methamphetamine စိတ်ကြွဆေးပြားတွေအော့တိုက်ဝင်လာတာဟာနိုင်ငံအနှံ့အကြမ်းဖက်တဲ့ရာဇဝတ်မှုတွေထူပြောလာစေတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။တမဲရိုးကြသုံးတဲ့ဘိန်းဖြူတို့ဘိန်းတို့နဲ့ရှင်ရင်ဒီ methamphetamine စကြဈေးဟာစိတ်ပိုင်းဆိုင်ရာပြဿနာပိုဖြစ်လွယ်ပြီးဒီဆေးသုံးတဲ့လူဟာလူတတ်တာတို့ပြန်မဆွဲတာတို့စတဲ့အကျန်းဖက်တဲ့အမှုအကျင့်တွေရလာနိုင်တယ်လို့လည်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနလည်းောက်မှာရှိတဲ့မွေးရစေဝါထင်းချွေရေးဌာနညွှန်ကြားရေးမှုကပြောတာပါ China Daily သတင်းစာမှာတော့ယူနန်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေဟာမနစ်ကဒီ methamphetamine စကြဈေးကိုဒဏ်ဖမ်းဆီးမိတယ်လို့ပြောတဲ့အတွက်စောစောက economic စာဆောင်ကဖော်ပြထားတာထက်တော့ပိုများပါတယ်ဒါဟာတနိုင်ငံလုံးမှာဖမ်းမိတဲ့ပမာဏရဲ့55ရာခိုင်နှုန်းရှိပြီးမြန်မာနိုင်ငံဘက်ကခိုးသွင်းလာတာလို့လည်းသတင်းစာကရေးသားထားပါတယ်ဒီ economic စာဆောင်ကစောင့်မဖော်ပြချိန်မှာပဲရှမ်းပြည်နယ်မှာဘိန်းဆိုင်ကင်းဧက900ကျော်ဖျက်ဆီးနိုင်တယ်လို့ပြည်내ရဲမှူးကြီးဝင်းထွန်းကပြောကြပါတယ
်ပထမတစ်ခုကတော့ရိုးရိုးဘိန်းပေါ့တဘာဝပစ္စည်းရတဲ့ဖက်တဲ့အပင်နဲ့ကတော့ဘိန်းမဲနော်ဒုတိယတစ်ခုကတော့ဘိန်းမဲကိုဓာတ်ပစ္စည်းနဲ့ရောလိုက်တဲ့ကဟိုက်ဘရစ်လို့ခေါ်တဲ့ဘိန်းမျိုးပါဆိုတော့ဒါဒုတိယမျိုးစားတတိယမျိုးစားကတော့သူကကက်မီကယ်လို့ခေါ်တဲ့သူတို့အက်တီတမင်းတို့အက်တီတရင်းတို့အနေမှာထုတ်လာတဲ့ဒါ WY စိတ်ကြွားဆေးရောဒီသုံးမျိုးရှိပါတယ်အဲ့ဒီသုံးမျိုးစလုံးကိုထုံးလုံးပွားပြအောင်လုပ်တဲ့အခါမှာအဓိက source ဖြစ်တဲ့ဘိန်းမဲဘိန်းမျိုးဆိုရင်ကျွန်တော်ဘိန်းမျိုးဖျက်ရအောင်အခုဆိုရင်ကျွန်တော်တို့ကဘိန်းဖျက်ဆီးမှုဟာအလုံးစုံဧက900ကျော်သွားပါ
ဘိန်းကြီးတွေရှိလို့ဘိန်းကြီးတွေဖြစ်တာဖြစ်ပြီး The Economist စာဆောင်ကပြောသလိုမြန်မာနိုင်ငံမှာအရင်ကဘိန်းမဆိုင်သူတွေခုဘိန်းတကယ်စိုက်ပျိုးနေပါသလားကချင်ပြည်နယ် NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဒေါ်ဘောက်ကြာပြောတာက
ဒေသခံတွေမှာဒီအလုံးမရှိတဲ့အခါကျတော့နေစားခ9,000 8,000 လောက်ရှိပါတယ်တစ်ရက်ကိုအဲ့ဆိုတော့အဲ့လောက်ကနည်းနည်းပိုအဆင်ပြေတဲ့အခါကျတော့ဒေသခံတွေကိုအမြင်ပြုတ်ပြီးတော့စိုက်နေတာနာမည်တော့မပြောတော့ပါဘူးလွတ်တော်ဆိုစလေနဲ့ပေါင်းပြီးတော့တရုတ်ပြည်နဲ့ရင်းမြစ်ထုတ်ပေးပြီးတော့လုပ်နေတာပါအာဒီ2017နောက်ပိုင်းဟိုဆက်တိုက်ဖြစ်နေတာပိုပြီးတော့ဘိန်းတိုက်တာပိုများလာတယ်ချင်းချင်းနဲ့မောရှမ်းပြည်နဲ့မောကျွန်မတို့ဒေတာဘက်မှာဆိုရင်အဓိကဒီဥစ္စာကုမ္ပဏီတွေတင်လိုက်တဲ့အတွက်နေတင်းခံတောင်သူတွေကအလုံး limit ဖြစ်နေရတာတကြောင်စောက်နေရတဲ့အရန်ခက်ခဲတဲ့ခါကျတော့ဘိန်းတိုက်နေတာလည်းဖြစ်ရပါတော့
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုးရာမျိုးယူနန်ပြည်နယ်ကိုမွေးရစေးပြားတွေဝင်လာတာမျိုးတွေပြင်မြန်မာနိုင်ငံကနေပြီးတော့တစ်တီတရားမဝင်ခုတ်ထုတ်တာကြောက်စိနေတရားမဝင်ခုတ်ထုတ်တာကလည်းရှိနေပြန်တာပါ2011ခုနှစ်ကနေ2014ခုနှစ်အတွင်းမြန်မာနိုင်ငံကနေပြည်ပကိုကြောက်စိဒေါ်လာတန်1,000နဲ့3,000မူတင်ပို့တယ်လို့တရားဝင်စည်ရင်းတွေကဖော်ပြပေမဲ့အကဲခတ်တွေကတော့2011ခုနှစ်တစ်နှစ်ထဲမှာပဲဒေါ်လာတန်8,000မူရှိတယ်လို့ခန့်မှန်းထားတာပါကချင်ပြည်နယ်ကသာမကတခြားကတစ်တွေပါတရုတ်နိုင်ငံဘက်တင်ပို့နေပြီးတရုတ်နိုင်ငံသားတွေလွယ်လွယ်ကူကူဝင်ထွက်သွားလာနေတာရှိတဲ့အကြောင်းပြောပြသူကတော့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကံဗရောင်အောင်ခမ်းပဲဖြစ်ပါတယ
်တစ်တွေကလည်းစကိုင်းတိုင်းဘက်ကလည်းတစ်ဆင့်မသွားနေတဲ့ဟာမျိုးတော့တွေ့နေရတယ်ဒီရီကတရုတ်ပြည်ဘက်မှာအဆမတန်ရတာ။အိုးဒါကြောင့်မလဲဟိုဘက်ကိုသွားနေတယ်။သူတိပစ်ဒီနေဇာဖက်ကလည်းတစ်ချက်ပေါ့တစ်ချင်းပြည်ရှမ်းပြည်ဘက်ကလည်းပြန်သွားနေတဲ့ဟာပြောတော့တွေ့မြင်နေရတာပေါ့။တရုတ်ကသွားနေတာလာနေတာတော့တွေ့တယ်။ဘယ်အစ်စ်မျိုးနဲ့လုံနေတဲ့အစ်စ်လည်းတော့မတွေ့ဘူး။ဒါပေမဲ့လွတ်လွတ်လပ်လပ်တော့သွားနေတာနေရတယ်။အဲဒါကြောင့်လည်းပမာကြီးကတရုတ်ကအများကြီးဟိုကထွက်ဖြစ်နေ။အတီးကတော့တာဝန်ရှိတဲ့လူတွေကဒီဟာကိုဖိတ်တင်ရမယ်စား။ corruption ကိစ္စနဲ့တွာလာခွင့်ရတယ်လို့ပဲကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုကုန်ကူးနေတဲ့နောက်တစ်မျိုးကတော့လူကုန်ကူးမှုပါပဲခုလောလောလတ်လတ်ဒီနိုဝင်ဘာ24ရက်နေ့ကပဲတယောက်ကိုဒေါ်လာ8000ကနေပေါင်း3000ဈေးနဲ့မြန်မာအမျိုးသမီး11ယောက်ကိုရောင်းစားမဲ့လူကုန်ကူးဂိုင်းတစ်ဂိုင်းကိုတရုတ်အရာရှိတွေကဖမ်းဆီးမိလိုက်ပါတယ်ရှင်